အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်သူတွေထံဖောက်ခွဲပစ္စည်းတွေပါတဲ့အနည်းဆုံးအထုပ်73ထုပ်ပေးပို့ခဲ့သူလို့ဆွဆဲခံထားတဲ့စီးစာဆေရော့စ်ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးရုံးထုတ်ဖို့ရှိပါတယ်။သမ္မတထရန့်ကိုအခိုင်အမာထောက်ခံသူတူဖြစ်တဲ့အသက်56နှစ်အရွယ်စီးစာဆေရော့စ်ကိုပြီးခဲ့တဲ့တောက်ကြနေ့တုန်းကသူနေထိုင်ရာဘင်္ဂါဒစီတဲကနေဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့ဖလော်ရီဒါပြည်နယ်မိုင်အမီကဖက်ဒရယ်ခုံရုံးမှာဒီကနေ့ရုံးထုတ်မှာဖြစ်ပါတယ်။သူနေထိုင်ရာကားထဲမှာတော့သမ္မတထရန့်ကိုထောက်ခံတဲ့စတစ်ကာတွေနောက်သမ္မတထရန့်ရဲ့အတိုက်ခံတွေရဲ့မျက်နှာတွေကိုတော့ချက်ချေခတ်တွေလှုပ်ထားတဲ့စတစ်ကာတွေကတ်ထားတာပါ။ဆေရော့စ်ကိုတော့ဖောက်ခွဲပစ္စည်းတွေကိုစားတဲ့ကနေပြပို့ခဲ့သူအဖြစ်ဆွဆွဲထားတာပါဒီကနေ့တနင်္လာနေ့သူ့ကိုတရားရုံးကြားနာပြီးမှတော့နယူးယောက်ကဖက်ဒရယ်တရားရုံးတစ်ခုကိုလွှဲပြောင်းပေးမယ်လို့လည်းခန့်မှန်းထားကြပါတယ်စားတဲ့ကနေဘုံတွေပြပို့ခဲ့မှုနဲ့ဆင်နွယ်ပြီးဆွဲချက်5ခုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေကိုတော့သမ္မတထရန့်ရဲ့တိုက်ခိုက်နေဖြစ်တဲ့ထိတ်တန့်ဒီမိုကရက်တီထံကိုပြပို့ခဲ့တာပါသမ္မတဟောင်းဘရက်အိုဘားမာဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နောက်သမ္မတအိုဘားမာအစိုးရလက်ထက်ကထိတ်တန့်အမျိုးသားလုံခြုံရေးအရာရှိထံကိုစားရက်ကနေဘုံတွေပေးပို့ခဲ့တာပါဒီဘုံတွေကတော့မပေါက်ကွဲခဲ့ပါဘူး night club မှာ DJ အဆောင်နဲ့ပီဇာပို့သူတွေအဖြစ်လုပ်ကင်ခဲ့မှုတဲ့ Seros အနေနဲ့ပြည်ထောင်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်ဒဏ်48နှစ်နဲ့အထက်ကြာခံနိုင်ရတယ်လို့လည်းရှင့်နေချုပ် Jeff Sessions ကပြောဆိုထားပါတယ်ရှင်